ဒီကနေ့ပြည်တော်စုလွတ်တော်ကဖွဲ့စည်းပုံပြင်ဆင်ရေးဥပဒေကြမ်းမဲခွဲတဲ့အခြေအနေကိုတင်ဆက်သွားမှာပါ။နိုင်ငံတော်သမ္မတကလူငင်းချမ်းသာခွင့်ပေးနိုင်တဲ့ပြင်ဆင်ချက်ပါတဲ့ဥပဒေကြမ်းကိုဒီကနေ့မဲခွဲတာမှာလိုအပ်တဲ့မဲအရေးအတွက်မရလို့ပြင်ဆင်ချက်ကရှုံးနေသွားပါတယ်။နိုင်ငံတော်သမ္မတကလူငင်းချမ်းသာခွင့်ပေးနိုင်ဖို့ပြင်ဆင်ချက်ပါဝင်တဲ့ပြင်ဆင်ချက်15ခုစလုံးမဲခွဲတာမှာဖွဲ့စည်းပုံတတ်မှတ်ချက်ရဘယ်တစ်ခုမှ85ရာခိုင်နှုန်းမကျော်သွားပါဘူး။ပြင်ဆင်ချက်15ခုစလုံးရှုံးနေသွားခဲ့ရပါတယ်။
ပုံမှန်904ပုံမှန်ခွဲခခွေပြင်ဆင်မှုအတွက်ထောက်ခံဆန္ဒမဲ403မဲဖြစ်ပါတယ်ထောက်ခံဆန္ဒမဲ85ရာခိုင်နှုန်းမကျော်တဲ့အတွက်မူလအတိုင်းဖြစ်ကြောင်းကြေညာပါတယ
်ပြည်တော်စုလွတ်တော်နိုင်ကဦးတီခွန်မြတ်ကပြင်ဆင်ချက်တစ်ခုချင်းစီနဲ့ပတ်သက်လို့အခုလိုကြေညာသွားတာပါဒီကနေ့လွတ်တော်ကိုယ်စားလှယ85ရာခိုင်နှုန်းသဘောတူရင်ပြင်ဆင်လို့ရမယ်ပုံမှန်436ခနဲ့အကျုံးဝင်တဲ့ပုံမှန်တွေကိုမဲခွဲရမှာပြည်တော်စုလွတ်တော်ကိုယ်စားလှယ်တွေရဲ့85ရာခိုင်နှုန်းကျော်ကသဘောမတူတာကြောင့်မူလအတိုင်းပဲထားရှိဖို့ဆုံးဖြတ်ခဲ့ရပါတယ်။လက်ရှိတည်ဆဲဥပဒေမှာတော့သမ္မတကလူငင်းချမ်းသာခွင့်ပေးနိုင်ပေမဲ့အမျိုးသားကာကွယ်ရေးနဲ့လုံခြုံရေးကောင်စီကာလုံရဲ့ထောက်ခံချက်ရမှပေးခွင့်ရှိတယ်လို့ပြဋ္ဌာန်းထားတာမို့ NLD ဘက်ကသမ္မတကလူငင်းချမ်းသာခွင့်ပေးပိုင်ခွင့်ရှိတယ်ဆိုတဲ့ပြင်ဆင်ချက်ကိုပြင်ဆင်ခဲ့တာဖြစ်ပါတယ်။ဒီအပေါ်ရှုံးနေသွားတာပါ။ဖွဲ့စည်းပုံပြင်ဆင်ချက်တွေမဲခွဲတာ9ရက်မြောက်ရှိပေမဲ့အဓိကကျတဲ့ပုံမှားတွေဘာတစ်ခုမှမပြင်နိုင်သေးပါဘူး။စကလုံးလေးတွေပဲပြင်တဲ့ပြင်ဆင်ချက်နှစ်ခုပဲပြင်နိုင်ဖို့သဘောတူထားပါရယ်။ပြင်ဆင်ရေးလှုပ်ဆောင်တာမှာထင်တယ်လို့ဆောင်ရွက်နိုင်တာမရှိတဲ့အပေါ်ပြင်ဆင်ရေးလှုပ်ဆောင်မှုကအပြီးသတ်ပြီလားဆိုတဲ့မေးခွန်းတွေထွက်ပေါ်နေပါရယ်။ဒီအပေါ်မှာတော့ NLD ပါတီကလွတ်တော်ကိုယ်စားလှယ်ဦးအောင်နိုင်ကအခုလိုဖြေကြားသွားခဲ့ပါရယ်
။ကျွန်တော်တို့ဒီဖွဲ့စည်းပုံပြင်ဆင်ရေးဆိုတာကတော့ဒီဥတွေ2008ဖွဲ့စည်းပုံဥတွေပေါင်းတဲ့အလုပ်တာပေါ့နော်အဲ့ဒါဖွဲ့စည်းရေးကတော့ဖွဲ့စည်းပုံပြင်ဆင်ရေးအလုပ်မလားနောက်တစ်ခါဖွဲ့စည်းပုံအစ်စ်တစ်ခုဆိုတော့ပေါ်ပေါ်ရေးကိုစူးစမ်းမလားဆိုတာကတော့တနိုင်ငံလုံးအတိုင်းအတာနဲ့ခေါင်းဆောင်တွေရောထွတ်တော်ကိုယ်စားလှယ်တွေရောအဲ့ဒါပြည်သူလူထုတွေရောအကုန်လုံးတိုင်ပင်ဆွေးနွေးပြီးမှအဖြေထုတ်တင်တဲ့ကိစ္စတစ်ခုလို့ထင်ပါတယ်အဲ့ဒါလမ်းကြောင်းကတော့မဆုံးပါဘူးဖွဲ့စည်းပုံပြင်ဆင်ရေးဒီလွတ်တော်အတွင်းကစူးစမ်းတဲ့ဟာဘောင်ကတော့အကန့်အသတ်အတားဖြစ်သွားတယ်မနော်အခုဒီအမဲရလက်ကြောင်ကျွန်တော်တို့လည်းအများကြီးဟိုမျှော်လင့်ထားခဲ့ပါတယ်တပ်မတော်ကပူပေါင်းဆောင်ရွက်နေတယ်လို့မျှော်လင့်ထားခဲ့ပေမဲ့အခုလိုမဲရလက်ထွက်လာတဲ့ခါကျတော့ဟိုတော်တော်လေးစိတ်ပြတ်မိတယ်ပေါ့နော်အဲ့တော့အဲ့တော့နောက်လာမှာပါဒီဖွဲ့စည်းပုံပြင်ဆင်ရေး2008ဖွဲ့စည်းပုံပြင်ဆင်ရေးနဲ့ပတ်သက်ပြီးတော့နောက်ထပ်ဒီလမ်းကြောင်းတစ်ခုတော့ဟိုပါတီဘက်ကစူးစမ်းလိုက်မယ်လို့ယူဆပါတယ
်ဖွဲ့စည်းပုံအခြေခံဥပဒေပုံမှ436ခနဲ့အကျုံးဝင်တဲ့ပုံမှန်ပေါင်းဟာအခု400နီးပါးရှိပြီးပြည်တော်စုလွတ်တော်ကိုယ်စားလှယ်85ရာခိုင်နှုန်းကျော်သဘောတူမှပြင်ဆင်သွားနိုင်မှာပါမနက်ဖြန်မှာတော့ဥပဒေမူကြမ်းပါပုံမှန်436ပုံမှန်ခွဲခမှအကျုံးဝင်တဲ့ကြံရှိရဲ့ပြင်ဆင်ချက်ပုံမှန်ခွဲတွေကနောက်ထပ်15ခုကိုဆက်လက်မဲခွဲသွားမှာဖြစ်ပါတယ်ကျွန်မမိခါပါရန်ကုန်ကနေတည်င်းပေးပို့နေတာဖြစ်ပါတယ်